ယူကရိန်းနိုင်ငံအလဲပိုင်းကခရီမန်ချက်မြို့ကဇီဝစင်တာတစ်ခုကိုရုရှားဘက်ကပြစ်ခတ်တဲ့ဒုံးကျည်တွေတင်းနှင်းလာလေးကထိမှန်ခဲ့ပါတယ်။ထိခိုက်ဒေဆုံးမှုအရေအတွက်ကိုမှန်းဆလို့မရနိုင်ဘူးလို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကပြောပါတယ်။တိုက်ခိုက်ခံရချိန်မှာဇီဝစင်တာအတွင်းအရက်သား1000ကျော်ရှိနေကြောင်းနဲ့ဇီဝစင်တာလည်းမီးလောင်သွားတဲ့အကြောင်းသမ္မတဇလင်စကီကပြောပါတယ်။ကနဦးအစီရင်ခံချက်တွေအရတော့နှစ်ဦးသေဆုံးပြီး20ဒဏ်ရာရပါတယ်။မြို့တော်ကီယက်ရဲ့အရှိတောင်ဘက်ကီလိုမီတာ300လောက်အကွာကခရီမန်ချက်မြို့ရဲ့ဇီဝစင်တာဟာရုရှားစစ်တပ်အတွက်အန္တရာယ်မရှိသလိုမဟာဗျူဟာမြောက်နေရာလည်းမဟုတ်ကြောင်းယူကရိန်းခေါင်းဆောင်ကပြောဆိုပြီးတိုက်ခိုက်မှုကိုရှုတ်ချပါတယ်။ယူကရိန်းနိုင်ငံတွင်းကလူစီကားတဲ့ဇီဝစင်တာကိုထိမှန်ခဲ့တဲ့ဒီကနေ့ရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုရက်သက်ချမ်းချုံမှုတွေတက်ကတခုကြောင်းကဘာမှာထိတ်ထန်တုန်ဟုတ်ရတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်။တချင်များမှာပဲစပိန်နိုင်ငံမက်ဒရစ်မှာနေတိုးထိပ်သီးယူလာကံကိုအင်တာနက်မှာစတင်ဖို့ရှိနေချိန်မှာပဲနေတိုးအဖွဲ့ရဲ့အကြီးအကဲယွန်းစတိုတန်ဘတ်ကနေတိုးအဖွဲ့ကြီးအနေနဲ့အသင့်တက်လှမ်းထားတဲ့တပ်ဖွဲ့အရေးအတွက်ကို4000ကနေ3000ကျော်အထိ5ဆတိုးမြင့်မဲ့အကြောင်းကြေညာထားပါတယ်ရှင်။